Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ဒီကနေ့သတင်းတွေကိုတော့ကိုညာနိုင်တဲ့အတူကြီးညာပေးမှာပါ Writers သတင်းတောင်နှုတ်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ထံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်မလေးရှားနိုင်ငံမှာတော့အမျိုးသမီး2ဦးကိုလိင်တူချင်းဆုံးမမှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှင်းမောက်မှာဒီကနေ့ကြိမ်းခံအပြစ်ပေးပါတယ်ဒီလိုသတင်းတွေကြားစားရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းလွှာတွေကတော့ဒီကနေ့မှာပဲနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ writer သတင်းနောက်နှစ်ဦးမှအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်နဲ့ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီအပေါ်မှာသတင်းနောက်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
ဒါဟာတရားမှတ်တမှုရှိသလားဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလုံးလက်ခွင့်ကိုဒါဟာပြောင်းပြောင်းလင်းလင်းချိုးပေါက်တာချိန်ချောက်တာလို့ကျွန်တော်ပြောချင်တယ်
ကိုဝါလုံးပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါပဲနောက်ဒီဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုလည်းတက်ကိုအသေးဖြတ်မှုပုံမှန်900နဲ့တရားစွဲဆိုထားတာကိုစွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့တဲ့တင်နောက်မန္တလေးမြို့မှာအကြမ်းဖက်လူရဲတာတွေမကြခဏဖြစ်ပွားနေတဲ့အပေါ်တရားဥပဒေစိုးမိုးမှုကိုမေးခွန်းထုတ်လိုက်တဲ့တဲ့တင်နဲ့အတူတနင်္လာရီတိုင်းနဲ့ကရင်ပြည်နယ်ကရေးကြီးနေတဲ့တဲ့တင်တာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနာဆင်ရမှာပါအခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရတဲ့တင်တွေကိုမသိင်ကြီးထိုက်တဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ချက်ခိုင်းပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့ Riders သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Riders သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်ဆင်နာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုဖြစ်တယ်လို့မြန်မာသတင်းသမားတွေကပါချင်းချောက်လိုက်တာလို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုလိုက်ပါတယ်
This version clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate certain things
ဒီတရားစင်ကတခြားမြန်မာသတင်းထောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်တာပါနိုင်ငံရေးကထိလွယ်ရှလွယ်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုတာကိုစစ်တပ်နဲ့အစိုးရကအတိပေးတဲ့နီလန်းဖြစ်တယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကတိကျလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလွယ်တကူဆွတ်ဖက်နိုင်တယ်လို့လဲ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကဝေဖန်ပါတယ်နိုင်ငံရေးရွယ်ချက်နဲ့ဆွဲချက်နဲ့ Riders သတင်းတောင်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခက်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုပြန်ရောက်သွားစေတယ်လို့လဲ HRW ကကြေညာချက်ထုတ်ပါတယ်
။ Syria နိုင်ငံတွင်အဓိကအတိုက်ခံတို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ်းပိုက်ရေး Syria အစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ Syria နိုင်ငံအနောက်မြောက်ပိုင်းက Idlib ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာပါ။ဆီးရီးယားနိုင်ငံသားရေးဝန်ကြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်တို့နဲ့တွေ့ဆုံဖို့အတွက်ယူရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဘာဇာရစ်ဟာဒီကနေ့တနင်္လာနေ့မှာဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်စ်ကိုသွားရောက်ခဲ့ပါတယ်။အလစ်ဒေသကိုဆီးရီးယားပြည်သူတွေပြန်လည်ထိန်းချုပ်ရမှာဖြစ်ပြီးဆီးရီးယားနိုင်ငံနဲ့ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့ကိုဆက်လက်လှုံ့ဆော်အောင်မှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ရဲ့ပြောဆိုချက်ကိုအီရန်မီဒီယာကဖော်ပြပါတယ်။ဆီးရီးယားနိုင်ငံမှာ2011ခုနှစ်အစောပိုင်းကစပြီးဖြစ်ခဲ့တဲ့စစ်ပွဲအတွင်းမှာပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေကအများပြားရှိပါတယ်။ဆိုရလိုလားတဲ့တပ်ဖွဲ့တွေ၊သဘုံဖွဲ့တွေ၊စစ်သွေးကြောအုပ်စုတွေအပါအဝင်အဖွဲ့ပေါင်းစုံကနိုင်ငံတွင်းဒေသတွေကိုထိန်းချုပ်နိုင်ရေးတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံရဲ့တက်တန်းအရင်ဆုံးပြတိုက်ကြီးမှာမိအကြီးအကျယ်လောင်ကျွမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်။မီလောင်နာကိုအပိတန်နှိမ့်သက်နိုင်ဖို့အတွက်တော့နောက်ထပ်နိုင်ပိုင်းလောက်အချင်းယူရအောင်မယ်လို့လဲရောဘတ်တိုရိုဘတ်ဒီကပြောပါတယ်။နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှီဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာပါ။တန်ဖိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးလ်သမ္မတကလည်းပြောပါတယ်။နိုင်ငံအတွက်ဝန်းနေပွဲဖြစ်ရလို့လဲသမ္မတကကြေညာချက်မှာပြောဆိုပါတယ်။ ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုခြံကပစ္စည်းအများအများကိုပြလိုက်မှာထိမ့်သိမ်းထားတာလို့လဲကြားရရဲ့ဝက်ဘ်ဆိုက်မှာဖော်ပြပါတယ်။ပြလိုက်တာဝန်ခံတွေရဲ့အခုအညီနဲ့ပစ္စည်းအများအများကိုတော့ရွှေ့ပြောင်းနိုင်ခဲ့တယ်လို့မိသက်ဌာနတာဝန်ရှိသူကပြောပါတယ်။နောက်လာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်အောင်ရှင်းပြမဲ့ကိ ဒီနေ့ကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအရ
ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအရဥရောပတွေကိုရောက်ရှိလာကြတဲ့ရွှေပြောင်းအခြေချနေထိုင်သူရေအတွက်ဟာကြာဆင်းသွားခဲ့ပေမဲ့တေဆုံးမှုနှုန်းကတော့သိသိသာသာမြင့်တက်လာကြောင်းထူးသဖြင့်မြေထဲပင်လယ်ကိုဖျက်ပြီးလာကြသူတွေထဲမှာဖြစ်တယ်လို့ဆိုပါတယ်။လေပြားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့သင်္ဘောတွေကိုအ Yalo, Erigani, Tabi, Lumia, Laja, Dureha, Uyoba Dago, Tuana, Boda, Livana, and Go Yapo, Ateda, Chubani Javari. Desperate journeys, Lo Namabita, a decent Kanaya, bigger and it when we live in a go pet of Los and Dema, Luna Town, Nea, Conasa Chow, Namho, Yoshi Lara, Luliza Niama, Tayoti, Sona, Pidelu Piovari. အခုနေ့မှာတော့တည်ဆုံးသူရေတော့ဟာ1996ခုဆောင်ကရောက်ရှိပြီးတော့ဒီပမာဏကတော့လူ၁၈ယောက်မှာ၁ယောက်တည်ဆုံးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ၁လထဲမှာကိုပဲ၇ယောက်မှာ၁ယောက်နှုတ်တည်ဆုံးခဲ့တယ်လို့ဆိုပါတယ်လူ၅၀နဲ့အထက်တည်ဆုံးတဲ့ဖြစ်ရည်ဟာအခုနှစ်အတွင်းမှာဆယ်ဆပုံများလာခဲ့ပြီးတော့ဒီတဲကအများစုဟာလက်ပြားနိုင်ငံကနေထွက်ခွာလာကြဖြစ်ပြီးတော့ဖြစ်တယ်လို့ဆိ
American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ညဦးမြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မလေးရှားအမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံးမမှုအတွေ့အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှင်းမှောက်ဒီကနေ့တနင်္လာနေ့မှာကြိမ်တမ်းအပြစ်ပေးပါတယ်လူပေါင်း100လောက်တက်ရောက်ကြီးစုခဲ့ကြတဲ့မလေးရှားနိုင်ငံအရှိမြောက်ပိုင်းတယန်ဂါနူးပြည်နယ်ကအစ္စလာမ်ရဲ့ရှရီယာခုံရုံးမှာအမည်မဖော်ပြထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုအပြစ်ပေးခဲ့တာပါအစ္စလာမ်ရဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့ဧပြီလအတွင်းဒီအမျိုးသမီးနှစ်ဦးကိုကားထဲကနေတွေ့ခဲ့တာပါအမျိုးသမီးချင်းလိင်တူဆက်ဆံဖို့လုပ်ခဲ့ပါတယ်လို့ဒီအမျိုးသမီးနှစ်ဦးကဝန်ခံခဲ့ပြီးသူတို့ကိုကျိန်တန်6ချက်စီနဲ့ငွေတန်ချမှတ်ခဲ့တာဖြစ်ပါတယ်ဒီအစီအစဉ်အပေါ်လူခွင့်ရလှုပ်ရှားမှုအဖွဲ့ကစံကွက်ကြပါတယ်လိင်တူချင်းစုံမဲ့မှုလိင်တူဆက်ဆံဖို့ကြံစီမှုအတွေ့အမျိုးသမီးနှစ်ဦးအပေါ်ရက်ဆက်ကျင့်ထန်တဲ့ပြစ်ဒဏ်ဆင်ခြင်ဟာဆိုရင်လူခွင့်ရအခြေအနေတိုးတက်ဖို့ကြိုးစားနေတဲ့မလေးရှားအစိုးရရဲ့ကြိုးပမ်းမှုအတွက်ဆိုးရွားရုတ်ရော့မှုဖြစ်တယ်လို့ Amnesty International ရဲ့မလေးရှားဆိုင်ရာသုတေသနမှုကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။အာဖရိကတိုက်တွင်ဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကဏ္ဍပေါင်းစုံအတွက်ရည်ရွယ်ပြီးတော့တရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်ဖြစ်တဲ့ဒေါ်လာ60ဘီလီယံတိုးချက်ပေးဖို့ကတိပြုထားပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်ပိုင်းမှာပြန်ဆက်ရတော့မယ့်အချိန်မှာပဲအကျိုးတွေပြန်ဆက်စရာမလိုအောင်ဆောင်ရွက်ပြီးမယ်လို့တရုတ်ကပြောဆိုလိုက်ပါတယ်။သုံးနှစ်တကြိမ်ကျင်းပတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုဘေကျင်းမြို့တော်မှာကျင်းပနေတာမှာတရုတ်သမ္မတကဒီနေ့အဖွဲ့မိန်ခွန်းအတွက်မှာအခုလိုကတိပေးပြောဆိုသွားတာဖြစ်ပါတယ်။ဘယ်နိုင်ငံတွေကအကျိုးတွေကိုတရုတ်ဘက်ကလျှော့ပြစ်မလဲဆိုတာကိုတော့တရုတ်သမ္မတကပြောဆိုမသွားခဲ့ပါဘူး။အာဖရိကတိုက်မှာအကျွေးပီပီအကျွေးနွန်နဲ့မှန်ဒီရဲ့အပေါ်စိုးရင်ချက်တွေကိုလမ်းကြောင်းပြောင်းပြစ်ဖို့တရုတ်စိုးရဘက်ကကြိုးပမ်းတဲ့သဘောရှိပါတယ်။အာဖရိကတိုက်တွင်တရုတ်ရဲ့ယင်းနှိမ့်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါဘဲယင်းနှိမ့်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာတက်ရောက်လာကြတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကိုစစ်တရေကောင်အမျိုးအမြင့်ကြီးတဲ့နိုင်ငံရေးသမားအမေရိကန်ရဲ့မျိုးချစ်ပုဂ္ဂိုလ်အဖြစ်အောက်မေ့ဂုံးပြုပွဲတွေ၅ရက်တာကျင်းပခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာတော့သူ့ရဲ့ကျောင်းတော်ဟောင်းမယ်လန်ပြည်နယ်အနာပူလစ်ကအမေရိကန်ရေးတပ်အကယ်ဒမီမှာတကြိုခဲ့ပါတယ်။သူနဲ့ကျောင်းနေဖက်မိတ်ဆွေရင်းဖြစ်တဲ့2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေးတပ်ဗိုလ်ချုပ်ကြီးချက်ကလာဆင်ရဲ့အုပ်ဂုဘေးမှာသူ့ကိုတကြိုခဲ့တာပါ။ Jita Academy ye phaya chaung ma ti tan wet pyu su taung mwe chin pa kha pi na Savan nyet ko a paw si ka myin twi ya de nyet khin sain sain nyi shi ni de niya ma tu ko myauk nan tajo kha da phit par de myo ro Washington a ni ga ni Annapolis myo si ko lwet taw ma chwe ma kin ye yauk alang ko ka ne te saung la ya lan ta shaung ma le ya paw mya sa taw lu ri ka tan si pi lo tu ko garawa pyu kha cha ba de nyet ni 4 na yi ma ro ye tat ye lien mu haung
လွတ်တော်အမှတ်မက်ကင်းကိုဂုံးပြုတဲ့အနေနဲ့စစ်တပ်လျင်တစဉ်ဝဲပြန်ခဲ့ပါတယ်။ဦးနောက်ကင်စာကိုတနေ့ကျခန်းစားခဲ့ရပြီးတဲ့နောက်ဩဂုတ်လ22ရက်နေ့မှာလွတ်တော်အမှတ်မက်ကင်းကွယ်လွန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအလုံသမားနေ့ဖြစ်ပါတယ်။တိုင်းပြည်စည်းဝါးရေးအတွက်အလုံလုံပေးခဲ့ကြတဲ့အမေရိကန်နိုင်ငံတော်ကအလုံသမားတွေကိုဂုံးပြုတဲ့အနေနဲ 6ရက်လှုပ်လှုပ်ကြပြီးတော့ကျမကြီးစောင်းရှောက်မှုအကျိုးခံစားခွင့်ဆိုတာကိုလည်းကြားတော်မကြားဘူးကေဦးဖြစ်ပါတယ်အဲ့နောက်ပြည်နယ်တခုချင်းစီလိုက်ကအလုံသမားတွေကိုဂုံပြူတဲ့အနေနဲ့အလုံသမားနေအဖြစ်သတ်မှတ်ပေးဖို့အလုံသမားဥပဒေတွေကိုရေးဆွဲပြီးတည်ပြုခဲ့တာပါ1884ခုနှစ်ဇွန်လ28ရက်နေ့မှာတော့ American Congress လွှတ်တော်ကနှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတင်လာနေကိုအလုံသမားနေအဖြစ်နဲ့ဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတိန်ကြီးထိုင်းနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါရစေ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်နဲ့ခွနနှစ်စီပြစ်ဒဏ်ချမှတ်လိုက်ပါရစေ။နိုင်ငံတကာတန်တမာတွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုဟန့်ပေးပဟတ်တဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ပါတယ်။တရားရုံးကိုကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်
။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလှုပ်ဝက်ချက်များဥပဒေပုံမှန်3-1ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်နှစ်ယောက်ကိုအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ
် it's sad I mean I'm sad for Walon and Fosou and their families of course
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှုတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလားလျော့သွားမလားဆိုတာပါမြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ
်ရိုက်တာသတင်းဌာနရဲ့အာရှရေးရအယ်ဒီတာကေဗင်ကလော်လစ်ကီကလည်းဒီအချိန်ဟာအမောင်ဖုံးနဲ့အမှန်တရားကွယ်တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီတရားရုံးရဲ့အစီရင်ချက်ဟာဗတ်မလိုက်ဘူး။မျှတတဲ့စံတတ်မှတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တည်တည်ပြနိုင်တဲ့အစီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ်
။ It's disappointing for us at Reuters. It's heartbreaking for their colleagues, their friends and their family.
ရိုက်တာတရင်ဌာနတော်တော်စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲမင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတောက်တွေရဲ့ရှေ့နေတူဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နည်းလမ်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ
်ဒီနေ့အစီအစဉ်ကနေပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပျက်စရာကောင်းပါတယ်ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလိုလက်ဆောင်ထုတ်ပေါ်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်ကျွန်တော်တို့ဒီသတင်းတောက်နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပ
ါဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
သာဟာဒီအမတ်အမှုရှိသလားဒါတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါတော့ပြောင်းပြောင်းလဲလဲချိုးဖောက်တာချိန်ဆောက်တာလို့ကျွန်တော်ပြောချင်တယ်ကျွန်တော်တို့ဒီနေသားပုံမှာကျွန်တော်အတိအကျဆုံးနဲ့ဟိုအကောင်းဆုံးကျွန်တော်တို့ရည်ဆိုင်သွားပါမယ်ဒီလိုမျိုးရည်ဆိုင်ရည်ဆိုင်တော့
ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံသားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ် မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လွှတ်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကအဟန့်တားတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်
ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်စနစ်လည်းမလွတ်လပ်ဘူးနောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်ဆဲဥပဒေနိုင်ငံတော်လျှို့ဝှက်ချက်2023နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော
်ကိုလာကြစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကပြည်သက်စီရင်ချက်ချလိုက်တာပါလူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့စ조사တာဖြစ်တယ်လို့အခြားသတင်းတောက်တွေကလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖမ်းဆီးပြီးစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးထောင်ချခံခဲ့ရတဲ့သတင်းတော်နှစ်ဦးပြန်လွှတ်ပေးဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘတ်ချလက်ကလည်းတောင်းဆိုလိုက်ပါတယ်ဒီတရားစီရင်မှုဟာနိုင်ငံတကာစံနှုန်းစင်တာတွေနဲ့မကိုက်ညီတဲ့အပြင်ဒီစီရင်ချက်ကိုကြည့်မယ်ဆိုရင်မြန်မာသတင်းသမားတွေအန္တရာယ်ရှိနေတယ်ဆိုတာစိုးရိမ်စရာဖြစ်စေတယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်သတင်းတော်နှစ်ဦးကိုအခုလိုမျိုးပြစ်ဒဏ်ချလိုက်တာနဲ့ပတ်သက်လို့ရန်ကုန်မှာရှိတဲ့ American, EU, Sweden, Australia နဲ့အနောက်နိုင်ငံတန်ယုံတန်မတ်တွေကလည်းသူ့ရဲ့စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဆက်ပြီးတော့ဒီစစ်တပ်ကိုအတရေဖြတ်မှုနဲ့ဆန္ဒပြကချင်းခေါင်းဆောင်၃ဦးအမှုဆွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့သတင်းတင်ပြပေးကြပါမယ်။စစ်ပွဲတွေရပ်တန့်ရင်ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ကချင်းခေါင်းဆောင်၃ဦးကိုတပ်မတော်ကဂုံတိတ်ကညှို့နှံအောင်အကြီးညိုပြအောင်လုပ်ခဲ့တယ်ဆိုပြီးအတရေဖြတ်မှုပုံမှန်900နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာကိုဆွဲချက်တင်မှုအတွက်မြကြီးနားမြို့နယ်တရားသူကြီးကဒီကနေ့တနင်္လာနေ့မှာပဲလက်ခံကြောင်းဆုံးဖြတ်ချက်ချလိုက်ပါတယ်။အခုလိုမျိုးငိမ့်ညာရေးလှုပ်ရှားသူတွေကိုဆွဲချက်တင်မှုမြကြီးနားမြို့နယ်တရားသူကြီးကအမိန့်ချမှတ်လိုက်တာဟာမြမငိမ့်ညာရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်ပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မတော်ခင်ကနေတမျိုးလုံးလှည့်လည်ပြီးငိမ့်ညဲစွာလက်လျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးဇော်ချက်ကိုလန်းဆောင်တဲ့ဒေါ်နန်ပူတို့ကိုတက်မတော်ကိုဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ထာနာချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မြို့နယ်တရားသူကြီးကဆွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့မြကြီးနားမြို့နယ်တရားရုံးတရားခွင်ရဲ့အခြေအနေကိုတော့တရားစွဲခံရသူတွေကတဦးဖြစ်တဲ့ကချင်လူငယ်ငိမ့်ညာရေးလှုပ်ရှားသူကိုလန်းဆောင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပြပါလာတယ်
။မြောက်ပိုင်းတိုင်းစစ်ထာနာချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကနေတရားလိုလို့ပြီးမှတတ်မတော်ကိုတည်ရဲဖြတ်စေတယ်ဆိုမှဥတိုက်6လောက်ကိုရုံချင်း15ချင်းလောက်မှာကျွန်တော်တို့ကိုဆွဲချက်တင်တဲ့အမိန့်ကိုချလိုက်ပါတယ်ဆိုတော့ဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့ကဒါလုံးဝတရားမျှတမှုမရှိဘူးမတရားတဲ့ဆွဲချက်တင်တဲ့အမိန့်လို့ကျွန်တော်တို့အဲ့လိုမျိုးခံယူထားပါတယ်ဒီလိုတက်တယ်တယောက်ဆိုရင်ရုံချင်းမချင်းစလုံးကျွန်တော်တို့မလာဘူးဆိုတော့ဒါကြောင့်ပြေးလိုက်တယ်ဆိုတော့ခိုင်လုံတိကျမှုမရှိပဲနဲ့ကျွန်တော်တို့တို့အပေါ်မှာဆွဆွဲပြီးမှတရားစစ်ဆိုထားတဲ့အပေါ်မှာခိုင်မုံမှုမရှိပဲနဲ့တရားသူကြီးကကျွန်တော်တို့ကိုဆွဲချက်အမိန့်ချလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော်တော်လေးတရားသူကြီးနဲ့ကျွန်တော်တို့ဒီတရားစီရင်ရေးပေါ်မှာကတော်တော်လေးစိတ်မကောင်းဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိုလုံးဆောင်တို့ဘက်ကအခုလိုမျိုးတရားသူကြီးကနေပြီးတော့စီရင်ချက်ချဖို့အမိန့်ချလိုက်တဲ့အတွက်ကြောင့်မလို့ဆက်ပြီးတော့ပါဒီတရားခွင်မှာဒီရှေ့နေတွေရောကိုလန်းဆောင်တို့ဒီတရားဆွဲဆိုခံရတဲ့လူတွေကရောဆက်ပြီးတရားဥပဒေပိုင်းရတရားဥပဒေပိုင်းဆိုင်ရာအရာဆက်ပြီးတော့မှဒီရင်ဆိုင်သွားကြဖို့ပြင်ဆင်နေတဲ့အနေအထားပေါ့နော
်ကျွန်တော်တို့အပေါ်မှာဆွဲချက်တင်တဲ့အနေနဲ့ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆက်လက်ပြီးမှကျွန်တော်တို့ရဲ့ဒီတက်တဲ့အထောက်အထားနဲ့ကျွန်တော်တို့ကဥပဒေတိုင်းအရာကျွန်တော်တို့ကဒါအယူခံသွားမယ်ဆွဲချက်အနေကိုပြီးရင်ကျွန်တော်တို့ကဒါအပြစ်မရှိကြောင်းကိုကျွန်တော်တို့ဆက်လက်ထုတ်ချင်ပြီးမှတက်တဲ့ကြတော့မှာပေါ့နော်
ဒီ NND ဆိုရနေတယ်ငိမ့်ညာရေးဖော်ဆောင်မယ်လို့လည်းပြောတယ်။နောက်မျိုးသားရင်ကြားစီလည်းလုပ်မယ်လို့ပြောတယ်။နောက်ဒီတိုင်းရင်းသားဒေသတွေမှာငိမ့်ညာရေးတွေဖော်ဆောင်မှုအတွက်သူတို့ရဲ့အဓိကဦးစားပေးအနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့ NND ဆိုရဘက်ကနေပြီးတော့တောက်လျှောက်ပြောဆိုလာတာရှိတယ်။ဆိုတော့အခုလိုမျိုးငိမ့်ညာရေးလှုပ်ရှားနေတဲ့သူတွေအပေါ်မှာဒီလိုမျိုးတက်မတော်ကိုအကြီးညိုပြက်စီတယ်ဆိုပြီးတော့မှဆွဲချက်တင်မှုဆုံးဖြတ်ချက်ချလိုက်တဲ့အနေအထားပေါ်မှာကိုလောင်းဆောင်တို့ဒီကချင်ငိမ့်ညာရေးလှုပ်ရှားတဲ့သူတွေအနေနဲ့ဘာများသတင်းစကားပါကျင်တာရှိပါလဲရှင
်။အဲကျွန်တော်တို့ဒီနိုင်ငံတော်တမတာကိုလိမ့်မူပြီးမှကျွန်တော်တို့ဒီမချီနာခရစ်ယာန်ကောင်စီ MCC ကလည်းကျွန်တော်တို့စာရေးတင်ဖို့တဲ့သူတို့ပြင်ဆင်နေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်ဆိုတော့တရားစီရင်ရေးကလည်းကျွန်တော်တို့အပေါ်မှာ มามามาจรุงไม่ติดกันเนี่ยที่อุบลเดตายจรุงไม่ส่งเยอะแยะพอมาก็รอจรุงดูที่นิสัยลูกส่งเยอะพอมามีบ้านดูดีเยี่ยงจีมูเลยก็รอฟูฟูพี่มาจรุงจ้าสินดานเองเนี่ยเชนเลยจ้าที่อาศัยเยอะพอมาจรุงที่ห้ามมูเลยจรุงตีอะไร
ที่อาศัยส่วนบุษย์เองจะชักแขนทายาเด็กเช่นเขาจะต้องหาแล้วตลอดมาเราตรงกูที่อาศัยตุจิกา แต่ยังอาอาม่าแข็งไปทับอีโร่แต่ยังไม่ได้นิลัยยาสั่งแต่ยังยังใส่ตัวจับบุปผีเสียงจับบาร์เลยตัวรู้ว่าสวยสุดท้ายเป็นปุ่มงายกันโร่มีดูว่าไม่สุดจะชาดูดูโก้แต่ยังพี่มุดขู่จุลเนี่ยสุยทอดูอาเท่านั้นนี่ทีเท่านั้นพี่สิงเวลาพี่สิงพี่แต่เนี่ยสลงบุปผีเสียงชั่มมันในเนี่ยปุ่มมาพี่บาร์เลยสิ ปีวันยี่มาวันยี่ตอนนี้น่าจะซีซันนี้ก็น่าเสียนี่อาราบเชื่อไปเลยสิที่ไปนี่ด้วยมาแมนดลีมีมาอาจารย์พัลลูยาได้ไข่หมูเรียมาจากคณะพิบวาลานีราจาวปีดูเรียสวยทรายลานีจ้าบาร์เลยลูยามูเนียจะสวยหมูเรียพิบวาลานีนักเวมาร์โรนั่งยี่ปรียกาลีมีป้าวินิดลาสบียูซานีจ้าบาร์เลยแต่เราเดียวเรียสมุยเอปอมาเลยไม่ก็ทงหมูเรียชินีบาร์เลยที่ตรงนี้ก็ปีวันยี่มาวันยี่ตอนนี้เราก็มุ่งจะกัดที่เป็นปุ๊บท้าบาร์เลยสิ
โอเคมาเรื่องนี้มาจะแจ้งเพื่อลุยดาริฮะยาวัยเชียงมาดามกันนี่เองเชียงลุมยงเวลุนียาริมาบ้าพิบยาลานีดาพิบาร์เลยที่ยาวัยเมื่อเดือนลุยดาริฮะยาวัยเชียงมาดามกันนี่เองเชียงลุมยงเวลุนียาริมาบ้าพิบยาลานีดาพิบาร์เลยที่ยาวัยเมื่อเดือนลุยดาริฮะยาวัยเชียงมาดามกันนี่เองเชียงลุมยงเวลุนียาริมาบ้าพิบยาลานีดาพิบาร์เลย อาจารย์เราเนี่ยเนี่ยที่โบยกว่ากูเลยเนี่ยเราพี่เอ็งช่วยโบยกูตลอดโอ้เจ้าเนี่ยยักษ์วัดที่บ้านกูเลยเลยเนี่ยเอาไปอาจารย์เราเนี่ยยักษ์วัดเขาช่วยมูช่วยมูยายมูเจ้าเนี่ยเอาเจ้าเนี่ยยักษ์วัดเลยลุงเลยเนี่ยฟังวิโดเลยเนี่ยวันนี้เดียวไปเลยโอ้เนี่ยมันเอามาเลยลีท่านเลยกิจการเนี่ยปัจจัยวิโดเราไม่มีอาเจ้าวัดเลยเลยแค่กิจการเนี่ยปัจจัยวิโดจันทร์เราเนี่ยพ่อผู้ดูดีสุดในเด็ก
ด้วยอ่ะมาเกษตรเอาสิเดียวเบียร์ไล่ด่านในวันนี้ไอ้ยาวในเซลล์เราดูสิมาเกษตรเราเซลล์เอาคุณเล่นเล่นนี่เดียวเอาโอ้โหล่ะนี่สักกูยังเนี่ยเซนายเราก็มันน้อยมันก็จะกุ้งเชี่ยมาสักเกี่ยวฟงเบียร์นี่ดูตัวกูเลี้ยลีบีสักเกี่ยวลุยมุพี่บัวเก็บบาร์เลยนั่งไงลูกชายดูอุตัยเอาเมียงอ่ะมันเลี้ยมอยู่มาตุ้ยยังมุพี่บัวเลยเชนีบอกคุณลูกพี่สุบาร์เลยอีกเดียร์ได้ในสายน้องกูดีตลาดนั่นแหละเดี๋ยวมาอู นี่สิ่งที่สรุปว่าสุดท้ายสุดท้ายเช่นอะไรบ่เนาะที่สุดที่สองเนี่ยอันนี้ทารุ่ยเช่นตัวอะไรสิ่งเดียวกูจะไปดูตัวเนี่ยมุ่งชกวิสุยอันนี้มันชกเช่นกันหรอไม่ได้สิ่งไม่ได้ดารุ่งเนี่ยมันปัญญาสุดตัวดูยังจะเป็นอะไรก็จะเป็นอะไรเนี่ยแบบกูช่วยแม่หาตัวเองเนี่ยที่ว่ากูรู้อยู่กูอยู่ในอะไรบางอย่างที่เนี่ยที่มาชี้เนี่ยดูเนี่ยอะไรเป็นเช่นเดียวกันหรอนั่งไงปรีเอร์ของป้านี่ล่าสุดเนี่ยตอนที่ยังเชื่อมือเนี่ยอะไรรู
ကျွန်တော်တို့နိုင်ငံရဲ့မရှိတဲ့ချက်တွေများရှိနေတာလို့တော့ကျွန်တော်များများတွေးတွေးညင်နေတဲ့အမြင်တစ်ခုဖြစ်ပါတယ်ဒီလိုဒုစရိုက်မှုတွေပေါ်များလာနေတာဟာနိုင်ငံရေးတာမကမွေးရစီဝါနဲ့ဆက်ဆက်နိုင်ကြောင်းလဲတုံးတက်တာတွေရှိနေပါတယ် Manali Kian, Yetapu, Dujemuji, Mu Angaro, Tumingo, Kulu, Piobare.
Kulebo, the Gajaru, the Yam, or the world of Muyasiwa, Yalu, Miao, not Nagaro, Sujale, Sujale, Muyasiwa, Doba, Donkey, Chicken, Boma, along the Kulebo, Tundalo, Siao, Nami.
The laws, she needed Yetapu in Anne, a gongon pier, Song Yenny Town, Jaguar Dreamer, Ochoe Moon, Bubon Sawyer Darrego, Nisaman Gregor, Saturday be Song Yenida, Pichon, Pio Bade. Miado Artino, Manali Mugan Riha, Nyabe Ninan Nema, a bean to Dan Yugo Shambi, Lunjon Ye good, the Ritani Yare, Lu, Dida Ganriga, Pio Bade. The chain number, go long John Ye, go down with you are a teenager. Long John Ye net, the outway, so mo ye bo, we ban pure sura really, she ne bad it.
ကိုမိုးစောတရင်ပေးဖို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်မိုးများရေကြီးနေတဲ့အထက်တနင်္လာနေ့ကရင်ပြည်နယ်မှာရေကြီးမှုကဆက်ပြီးဖြစ်ပွားနေစေတရင်ကိုတင်ပြပေးကြပါတယ်တနင်္လာနေ့တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာတော့မြေကြီးတိုးလာတဲ့အတွက်ဆိုးရွားရေမှဆက်မှရှိနေပြီရေပြိုးချောင်ဒုက္ခတွေတွေရှိနေစေလို့ဘေးအန္တရာယ်စီမံခန့်ခွဲမှုတရင်ပြန်ကြားရေးတွင်းမှု
ကျွန်တော်တို့ရဲ့စိုးရိမ်ရှင်မှာ16နှစ်ပြည့်ရှိတယ်။လောလောဆယ်ဆိုစိုးရိမ်ရှင်မှာအထက်မှာပဲရှိနေကြတယ်။အမျိုးတည်းမှာလည်းရှင်နေပါသေးတယ်။မဆင်းသေးဘူး။တခါတော့ရှိခုကြံနေတယ်။64ခုမြန်မာ67ဦးတော့ဒီနေ့ဆန်းပြီးပြည့်တဲ့ပြင်းရတော့ဘလို့တဲ့အတီတို့ပြောလို့ရပါတယ်။
ဒီကရဲဆိုတိုင်းလဆက်လေးရက်နေ့ကစပြီးရေကြီးခဲ့တာကြောင့်ရေဘေးဒုက္ခတဲ့တောင်းတဲ့ချီရှိရာကနေရေကြလာတဲ့တချို့နေရာကဒေသခံတွေအိမ်ပြန်သွားရတယ်လဲရှိခဲ့ပါတယ်။လက်ရှိရေဘေးဒုက္ခတဲ့တွေကိုအစိုးရနဲ့လူမှုကူညီရေးဖွဲ့တွေကနေစံစီခောက်ဆွဲချောင်း90တာတွေအကူအညီပေးဆောင်နေတယ်လို့ဥအောင်ဝင်းကပြောပါတယ်။ရေကြီးတာနှစ်လနီးပါးကြာလာတာကြောင့်ရေဘေးချောင်ဒုက္ခတဲ့တွေအတွက်အခက်အခဲ အပိုင်ပိုင်ရှိတယ်ဘာကကျမကြီးတွေကြလာတာပေါ့ယူရှိကြတော့လေလူတွေလည်းတွားလာလို့ရှာဖြစ်တော့လေလောလောဆယ်ဒီမှာနေလို့ရသေးတာမှန်ပြီတည်းလည်းစိတ်ပိုင်းဆိုင်ရာတော့ထိခိုက်တာပေါ့နောက်တစ်ခုကကလေးတွေရဲ့ပညာရေးရှိသေးတယ်လေပညာရေးကလည်းတောင်းနေတချို့ကလည်းဖွင့်နိုင်တယ်လို့ရှိတယ်ချို့တောင်းနေတဲ့အခုချိန်ဒီမှာဖွင့်နိုင်သေးဘူးဆိုတော့ယူရှိတော့မကောင်းဘူးထင်တာပဲ
ရည်ကြီးမှုကြောင့်လက်ရှိသနင်းနိုင်မြို့တွင်ကျောင်းခွန်နဲ့ကျောင်းပိတ်ထားရတယ်လို့တိုင်းပညာရေးမှူးသော်မြင့်စိန်ကပြောပါတယ်နလကြာရည်ကြီးမှုကြောင့်ဒေသခံလယ်တမားတွေလေယာစိုက်ပျိုးရေးမလုပ်ဆောင်နိုင်ဘူးလို့တနင်္သာရီမြို့နယ်ရည်ပေးအန္တရာယ်စီမံခန့်ခွဲမှုသတင်းပြန်ကြားရေးတွင်းမှုဦးအောင်ဝင်းကဆိုပါတယ
်ကျွန်တော်တို့စိုက်ပျိုးရေးဌာနရဲ့ကွေးစင်းစစ်ဆေးကြရသောဧကပေါင်း2083ဧကတော့ပြည့်စည်ပြီနည်းနည်းပြည့်စည်တာပေါ့ကျွန်တော်ဒီမှာမြို့စပါးလေရော2083တင်တော့ရောက်နေပါပြီလောလောဆယ်တော့တချို့ဟာတွေမပေါ်သေးဘူးဆိုတဲ့ကြီးက
အလားတူကရင်ပြည်နယ်တွင်းမှာလည်းရည်နှင်းမြင့်မှုဖြစ်ပွားနေစေလို့ကရင်ပြည်နယ်သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
်။ဟုတ်ကြီးကအခုလိုမကြတာကကြတော့ရည်နှင်းဆောင်လေးရှင်ကြီးကလည်းကျွန်တော်ဖန်အံပေါ်မှာရည်နှင်းဆောင်စကားမှရှိနေကြတော့မဲ့ကျွန်တော်တော့မရတာကြီးတို့တို့ရံမြုပ်နေတော့မဟုတ်ဘူး။ရည်နှင်းဆောင်စကားဖန်အံပေါ်မှာ17ခုရှိနေရမှာအခုဆို4ခုတော့ပဲကျန်လာတယ်။တန်းပွဲရည်မကြသေးဘူး။ဖာပေါ်မဲ့ချမ်းမှာကမမောင်းဝရည်နှင်းလည်းကျန်လာ။အခုကျွန်တော်အစိုးရတော့ကောက်စင်းကောက်တော့ပေါ့လေ။အဲ့ဒီဆောင်ပိတ်မိနေတဲ့တိုင်းပွဲတို့လူမျိုး၊ဗာမျိုးနယ်ကဆိုရှင်ဖဲကကြာတို့လူမျိုး၊ခရားအတွင်းတို့လူမျိုး၊ပုပကခော့ကိုတို့လူမျိုးအဲ့ဒီရွာတွေဆိုတော့စစည်းပစ္စည်းများတစ်ခုပြန်ပေးနေ
။တန်လျင်မြင့်ရင်မြင့်သက်လာပြီးရေကြီးရေရှာမှုကြောင့်စပားဆိုင်ကင်းတွေပျက်စီးခဲ့တယ်လို့ယနေ့ထိပြန်လည်မဆိုင်နိုင်သေးဘူးလို့ဝန်ကြီးဦးမင်းတင်ဝင်းကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်းထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါလက်ရှိတိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်ထားဆဲဖြစ်ပြီးလက်ရှိရေဘေးတင့်အထိကိုင်းမှုအခြေအနေနဲ့ပတ်သက်လို့တဘာဝဘေးအန္တရာယ်စီမံကာကွယ်မှုဦးစီးဌာနကညွှန်ကြားရေးမှူးတောက်ကမင်းသိန်းကအခုလိုပြောပါတယ
်ကရင်တနင်္သာရီမွန်ပဲခူးမကွေးသခိုင်းဧရာဝတီပေါ့ဒီတိုင်းဒေသကြီးပြည်နယ်တွေမှာကျွန်တော်တို့စခန်းတွေဖွင့်ထားဆဲပဲဖြစ်ပါတယ်စခန်းပေါင်း455ခုလောက်ရှိတယ်။အဲ့ထဲကမှစခန်း133ခုပဲလက်ရှိကျန်တော့တယ်။လူကြီး6000ကျော်လောက်ပဲယာယီပြောင်းနေတော့တယ်။ဇူလိုင်ဩဂတ်ဆိုတော့ဒီနှစ်လအတွင်းမှာတော့ကျွန်တော်တို့ကစုပေါင်း33လောက်လောက်ရှိအဆုံးပါခဲ့တဲ့ချစ်ခဲ့တယ်
။ရည်ကြီးရည်ရှံမှုကြောင့်တနင်္ဂနွေလို့အတိုင်းတာရလေယာစိုက်ခင်းဧက9000ကျော်ရေမြုပ်ခဲ့ပြီးဧက3000ကျော်ပျက်စီးမှုရှိနေတယ်လို့လေယာစိုက်ပျိုးရေးနဲ့စေမြောင်းဝန်ကြီးဌာနကတာဝန်ရှိသူကနေပြောပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်တင်းနာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန်းနာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလိမ့်ရှင
်ဒီဝေမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ5ကီလိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15453ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျမကကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းဒီကိစ္စအကြောင်းပြောပြချင်ပါတယ်ရှင်။လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါတယ်။သူတူကသူ့ပေါ်ယုံတယ်အဖြစ်ချက်တစ်ခုကိုယုံတယ်။ကိုယ့်ဝယ
်မမြမြင့်စုရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဩဂုတ်လ28ရက်နေ့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲထဲမှာတော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့ကိစ္စရဲ့အများအပြားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအကြံတဝင့်တင်ပြဆွေးနွေးခဲ့ပါတယ်အဲ့ဒီအထဲမှာတော့အနာဂတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးအားလုံးအတွက်အရေးပါတဲ့မြန်မာ Sustainable Development Plan ဆိုတဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းပြီးတော့အကောင့်ထဲပေါ်သွားမယ်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်အဲ့ဒီအစီအစဉ်ဟာဘယ်လောက်ထိအရေးပါပါသလဲဘယ်လိုအခန်းကဏ္ဍတွေကနေဦးဆောင်မှုပေးသွားမလဲဆိုတာကိုတော့နိုင်ငံရေးစီးပွားရေးသုတေသီဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှရဲ့စီးပွားရေးခန္ဓာမှာကိုစော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင်
မနက်ကအနေနဲ့ကဘာနဲ့ရင်ပေါင်တန်းနိုင်ရေးအတွက်ဒီနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ28ရက်နေ့ကနေပြည်တော်မှာရှာရှာပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာ
ပါ။ဆိုတော့ကျမတို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျမတို့ကနေပြီးတော့မြန်မာ sustainable development plan ပေါ့နော်အဲ့ဒီဟာကိုကျမတို့အခုဟိုပြုစုပေးပါပြီမြန်မာ sustainable development plan ဆိုတော့ရေရှည်တည်တံ့ခိုင်မြဲရေဟန်ရဲ့ညီတော့ဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျမတို့ဖွင့်ထားပါတယ်အဲ့ဒီဟိုစီမံကိန်းကကျမတို့နိုင်ငံတနိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ရဲ့ညီညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ sustainable development plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းဟာလည်းမကြမီအများအကောင့်ထဲပေါ်ဖို့စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်။လက်ရှိ NDI အစိုးရကအကောင့်ထဲပေါ်ဖို့စီစဉ်နေတဲ့မြန်မာ Sustainable Development Plan ရေရှည်တည်တံ့ခန့်မြဲ၍ဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအကောင့်ထဲပေါ်ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူသင့်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီလိုအားဖြင့်တော့အခုအစိုးရကလုပ်တဲ့ဒီ MSTP ပေါ့နော်ဒီတော့ရေစွာကလုပ်တဲ့ framework for economic and social reform ပေါ့နော်အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ခန္ဓာတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးတွေစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံတိုင်းမှာ structure based ဖြစ်နေလက်ရှိဝင်ကြီးခန္ဓာတွေကိုအခြေခံရဖြစ်နေတယ်မဟာဗျူဟာတစ်ခုလုံးဟိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရဲ့လားဆိုတာကျွန်တော်သံရရှိတယ်ဒါအရင်စွာအခုရှိရပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအစိုးရကသွားကျင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ ကျွန်တော်တို့လူဝါဒနဲ့မဟာဒီဝါဒနဲ့လုပ်ငန်းရှင်ပေါ့နော်သူကလုပ်တဲ့ဆိုတဲ့ဟာတွေတော့သတ်မှတ်ချက်တွေပဲရှိပါတယ်ပေါ့ပါတယ်ဆိုတော့အများတော့များနေတယ်လက်ရှိ
အနည်းငယ်ခုရှိတယ်အရင်ဆိုတာဖြစ်ခဲ့တယ်ဒီဇဲဌာနတွေရဲ့ဖွဲ့စည်းတိစောက်ပုံတွေမှာပြန်သိပြီးသွားတယ်အဲ့ဒါကမောင်မြင့်ရဲ့အကြောင်းတစ်ကြောင်းဖြစ်တယ်ဘတ်ဂျက်စနစ်ကြီးကိုတိုင်းကလည်းဒီဇဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအခြေခံပြီးဘတ်ဂျက်ကိုချတယ်အဲ့ဒါကလည်းမောင်မြင့်ရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်ဒါကြောင့်မို့အဲ့ဒီစိတ်ကြောင့်ဒီဘလိ
ไอ้ที่เช็ดเด็กกูเปลี่ยนในมาเปลี่ยนไหมสุราโกเลยดาวดาตมองตั้งอ่ะเท่าเปียบอะไรซาบีจัดมาหัวเช่นกันเลยขามาหัวท่านนักพยาชิคังอันนี้ยิ่งสวยอะไรเปลี่ยนอะไรชีเจ้าท่านนั่นเลยเปลี่ยนอะไรบัจจัยสเนกอะไรไอ้ที่จะเปลี่ยนอะไรมาดีแต่เช็คกันตัวเราต้องเช็คจ้าลูกจะเราเปลี่ยนอะไรบัจจัยสเนกอะไรเปลี่ยนอะไร ลองสาธิตดูเลยเขามาบาร์เลยจะเอาหมดเลยสายยูสเลยสายยูชานาชานาสายยูเอ็ดขาดถ้ามีรอไอ้ที่บัจจุบันตู้เย่เอามาชีเดทขนาดเลยเปลี่ยนคั่วเลยไอ้ที่ขนาดเลยเนี่ยถ้าเอามาอาเจนสายยูชานาเอาอย่างมันจะสายยูชานาเนี่ยมาถ้าอยู่ในบีบงแล้วชีเดก็มาเชียร์ขัดยันคั่วเลยคั่วเลยเอามายาวลาเลยอยู่ในสิ่งยาวลาเลยแล้วที่มาจ้าเราดูว่าพัชกังเซนเนี่ยยาวลาเลยไอ้ที่รอไฟบัจจุบันจะใช้ที่คู่เราว่ามาอีด้วยเนี่ยเป็นยูโลกเบสบาร์เราจนเ ကိုပြီးတော့ပြောင်းလုပ်မယ်ဆိုတော့အခြေခံဘဝနဲ့ဘတ်ဂျက်ကိုထွက်စည်းထားတာမဟုတ်ဘူးဒီစဲဌာနတွေကထွက်စည်းပုံဘဝတွေဘတ်ဂျက်ကိုပြတ်ထွက်စည်းထားတာဖြစ်နေတယ်အဲ့ဒါကြီးကိုထိန်းသိမ်းမှုဖြတ်ချပြစ်နေတယ်အဲ့တော့ခုလုပ်နေတဲ့ ဒီစီမံငင်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ်သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးတွေထားတယ်ဥဆောင်ရမှာဆိုတော့အဲ့ဒါလေးပုံလိုက်ကိုဟာစီခေါ်ချက်တစ်ခုချက်နေတယ်လို့ကျွန်တော်ထင်တယ်နော်ဒါကဟိုကျွန်တော်တို့အလေးနဲ့ဆက်စမ်းမယ်အပိုင်းပေါ့နော်အရေးအစိုးရတစ်ချက်မှာတမရယုံဝန်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲအဲပုဗ္ဗနေနေပြောရလ
ကျော်တာကျော်တာတပိုင်းနဲ့ကျွတ်လို့ကျွတ်လို့လုပ်နေတဲ့စီစဉ်နေတဲ့စီပီးသားမလို့အဲ့ဒီစီစဉ်နေပဲသွားလာဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှလည်းလာပြီးကျေဝန်းနိုင်တယ်အဲ့ဒါကိုဘယ်လိုကင်ပြောမလဲဆိုတာကလည်းအဓိကသင်ခေါ်ချက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့
လေးလို့ပြောမယ်။ဝေချုပ်ကိုင်းမှုလျှော့ချရေး decentralization အဲ့ဒီလုပ်မှုနဲ့အညီရေးထားတဲ့ MSCB မှာရေးထားတဲ့ action plan လေးပါတယ်ကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်။အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုလျင်ကြောင်းလေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဝေချုပ်ကိုင်းမှုဖြစ်လျှော့ရေးကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ကြောင်းကျင်လာတွေကိုဘယ်လိုပဲကြောင်းကြောင်းစနေဟောင်းကြီးရဲ့ဝင်သွားပြီးကြောင်းရင်တဲ့သူကိုလိုက်ကစနေဟောင်းကြီးရဲ့တားကောင်ကြီးဖြစ်သွားနိုင်တယ
်။ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွေးကြော်ချက်နဲ့ရွက်ောက်ပွဲမှာအနံ့ရလာတဲ့အန်ဒီအစိုးရဟာ2008ဖွဲ့စည်းပုံအရတမရသာကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ကဏ္ဍကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလောက်မအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အပ်တာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေကြတာပါ။လာမယ့်အပတ်မှာတော့ဒေါက်ဆန်းစုကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနေ့နာညာကျန်းနဲ့အင်္ဂါမနက်ခင်းနေ့မှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ ကရန်စီလို့ခေါ်တဲ့ဒီဂျစ်တယ်ငွေကြေးဟာအွန်လိုင်းပေါ်မှာဒါလဲပတ်သုံးဆွဲကြတဲ့ငွေကြေးမျိုးဖြစ်ပါတယ်လူတီများတဲ့ဘစ်ကွိုင်းအပါအဝင်ဒီဂျစ်တယ်ငွေကြေးကိုလက်ခံတဲ့စီးပွားရေးလုပ်ငန်းတွေကတော့ကမ္ဘာနိုင်ငံတော်တော်များများမှာရှိနေပါပြီဘဟုပန်တွေကတရားဝင်ထုတ်ဝေထားတာမဟုတ်တဲ့ဒီဂျစ်တယ်ငွေကြေးကိုသုံးဆွဲသူဘာကြောင့်ပုံများလာပါသလဲဘလို့အားသာချက်တွေရှိပါသလဲဆိုတာကို
Online Mamma Lepet don't swear a digital language cryptocurrency really. Don't let the Pobo Miala than Okutano.
Natong Gugunima Bitcoin Surya Sam may say Kegrega. Not that digital Nguiji amusing polar, Kuzushi and Musalong Tiamaga Shini Vivia.
Cryptocurrency Lakane, CY Long and Relator of Miala Rashe. Akusoedi, Australian and Ashimia by Mashia, Munakuma Sloshe. Cryptocurrency, a tooth of the Bitcoin which in a Belo Yavide. Great Barrier Reef တန်တာကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွားတဲ့အလားများတဲ့ကွင်းစ်လန်ပြည်နယ်တွေက Agnes Waters ရဲ့မြို့နဲ့ 1770 ဆိုတဲ့မြို့နှစ်ခုမှာလေတန်တာကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့ တန်ဖိုးအများဆုံးပဲ Bitcoin တစ်ခုကိုအမေရိကန် ဒေါ်လာ 8500 ကျော်တန်တာမှာဆွေးမြင်မော ဒီ Bitcoin အပါအဝင် Digital ငွေကြေး 3 ကြားသူတိုင်းစီမှာတက်ဆိုင်တဲ့ငွေကြေးအတွက် Online account တွေရှိကြရတယ်
အပြစ်ပါတကယ်သုံးဆွဲလေပတ်နေတဲ့ငွေကြေးစနစ်ဒီဂျစ်တယ်ငွေကြေးကိုဝယ်ထားကြရတာပေါ့ငွေချေတဲ့ကာကြတော့ဒီဂျစ်တယ်ငွေကြေးလက်ခံတဲ့ဆိုင်တွေမှာလိုတဲ့ကူကူပေးလိုက်ရုံပဲဒီမှာအရေးကြီးတာတစ်ခုကတော့ဒီစမတ်ဖုန်းထဲမှာကိုယ်သုံးတဲ့ဒီဂျစ်တယ်ငွေကြေးအက်ပ်ရှိဖို့လိုပါတယ်ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေကိုယ့်ရဲ့စမတ်ဖုန်းကိုကိုယ့်ရဲ့ဒီဂ ဒီဂျစ်တယ်ဒေါ်လာပြောင်းယူလိုက်ရုံပါပဲ။ဩစတြေးလျောက်လာလည်းတွေ့ရန်မှာဒီဂျစ်တယ်ငွေကြေးသုံးချက်ပဲနိုင်ငံတကာခီးတယ်တွေကိုဆွဲဆောင်ဖို့အကြံရပြီးတော့
ကဘာဘေးနီးယားဘယ်သူစီကားပဲဖြစ်ဖြစ်ပေးချေတဲ့ငွေကိုငွေလဲနှုံတို့အလင်ခံရမှာလို့စိတ်ပူနေကြမလို့ပဲရနိုင်မှာဖြစ်ပါတယ်အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာဒီဂျစ်တယ်ငွေကြေးနဲ့လူကျင်ကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှတွေ့ရတယ်ဗျခီးသွားတဲ့ခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မသွားကျင်တဲ့သူတွေအတွက်ကြတော့အခုလိုမျိုးဒီဂျစ်တယ်ငွေကြေးကအဆင်ပြေမယ်အနောက
travel by bed ga elo lu myo ri go swae saung nai bo khu lo lo lai da be shi bi a nyin shi de lo pyo ye ma ma u bo da jaung Agnes Water ne 1770 myo ri ga si bwa ye longan ri ga le lak khan ja da bo thulo myo o naingan da ga khi twa ye po la ja lai me lo Agnes Water myo wa di ain chan mye longan lout de tu Gordon Christian ga ro myo lit ni de shin.
I thought this was a really great strategic move for us as a town to be able to really capture the world's attention.
General မျိုးပေါ်ကဘာကစိတ်ဝင်စားမှုရလာဖို့အတွက်စိတ်ကိုကောင်းတဲ့လှုပ်ရက်လို့ကျွန်တော်ကတော့ထင်ပါတယ်။ Great Barrier Reef သန္ဓေကျောက်တန်းတွေရဲ့တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့မျိုးစီကိုအဲ့ဒါတွေလာကြဖို့အတွက်ထိရောက်တဲ့ဆွဲဆောင်မှုလို့လည်းထင်ပါတယ်။
Agnes Water မျိုးကဒီ cryptocurrency နဲ့လက်ခံတဲ့စားတောက်ဆန်တစ်ခုရဲ့ general manager Jack Michael Moore ကလည်းအဲ့ဒါတွေသူတို့မျိုးပို့လာအောင်လို့လုပ်နိုင်မယ့်နည်းလမ်းအားလုံးကိုကြိုးဆိုတယ်လို့ဆိုတယ်
။ We're always looking for the next thing in town that's going to give us that edge. To kind of
အဲ့ဒါတွေပို့လာကြဖို့အတွက်ဘယ်လိုအသစ်ဆန်းတွေနဲ့ဆွဲဆောင်ရမလဲဆိုတာကိုကျွန်တော်တို့ကအမြင်မျက်စိဖွင့်နားဖွင့်ထားကြပါတယ်
။ဒီမျိုးရောက်နေတဲ့ခီးတဲ့တယောက်ရဲ့အမြင်ကိုလည်းနားထောင်ကြည့်ရအောင
်။ A little bit futuristic.But I'm sure that
နည်းနည်းတော့ခေတ်ရှိပြီးပြီမယ်တဖြည်းဖြည်းတော့အောင်မြင်လာမယ်လို့ထင်ပါတယ
် cryptocurrency လို့ခေါ်တဲ့ digital ငွေကြေးတွေကလွန်ခဲ့တဲ့နှစ်ပိုင်းတွေကြာမှအရန်ခက်စားပြီးတော့သုံးစွဲတဲ့သူတွေများလာကြတာပါတကယ်တော့ digital ငွေကြေးတွေကဗဟုပံတွေကတည်ဝင်ထုတ်ထားတဲ့ငွေကြေးမဟုတ်တဲ့အတွက်သူတို့တန်ဖိုးကဗဟုပံတွေကတတ်မှတ်တာမဟုတ်ပါဘူးဒါကြောင့်မလို့ digital ငွေကြေးတွေကနိုင်ငံတွေရဲ့တည်ဝင်ဘဏ်လုပ်ငန်းစနစ်တွေထဲမှာလဲပတ်နေတဲ့ငွေကြေးတွေထဲမှာလည်းမပါပါဘူး
online ပေါ်မှာဒါလက်ပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆောက်လက်ကင်ပြနိုင်တဲ့ငွေဆက်ကူမျိုးငွေအကျွေးဈေးမျိုးတော့မရှိဘူးလေပထမဆုံးဒီဂျစ်တယ်ငွေကြေးဘစ်ကွိုင်းကိုတီထွင်ခဲ့တဲ့ဆာတိုရှီနာကာမိုတိုဆိုသူက ဘန်တွေနဲ့ မပတ်သက်တဲ့ ဒီပီအန်တူပီအန်အီလက်ထရောနစ်ကက်ရှ်စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါ digital ငွေကြေး 3-2နှစ်ယောက်ကြာအွန်လိုင်းပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်မယ့်စနစ်မျိုးဖြစ်ပါတယ် cryptocurrency digital ငွေကြေးတွေအတွက်အွန်လိုင်းပေါ်မှာအရောင်းအဝယ်ဈေးကွက်မျိုးတည်ထောင်ရှိပါတယ်
cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်ရတဲ့အတွက်တန်မှုအတက်ကျနှုန်းကကျန်းနိုင်တယ်မှဆွေးမြောက်မှာနောက်ပြီးတော့သူကအွန်လိုင်းပေါ်မှာပဲလက်ပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်
ငွေဖြူငွေမဲခွာချသူတွေနောက်ခွန်ရှောင်သူတွေတရားမဝင်မှုရစီတို့လက်နက်တို့အယောင်းဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗျကမ္ဘာတဝန်းမှာဒီတရားဝင်သုံးဆွဲနေကြတဲ့ငွေကြေးတွေကဘဟုဘဏ်တွေကတရားဝင်ထုတ်ဝေအသိအမှတ်ပြုထားတာဖြစ်လို့ဘဏ်တွေအစိုးရရဲ့စက်မှတ်ကာကွယ်မှုကိုရကြပါတယ် cryptocurrency digital ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စိတ်ချရတယ်လို့ယူဆရတဲ့ဒီဥပမာ bitcoin လို့ digital ငွေကြေးမျိုးကြတော့ online ငွေကြေးဈေးကွက်ထဲမှာလက်ပတ်နေတာ18,000ဒေါ်လောက်ရှိပါတယ် American dollar နဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ140ဘီလီယံလောက်ရှိနေပါတယ်ဒါကြောင့်လဲ Australian နိုင်ငံက Agnes Warden နဲ့ 1770 မြို့တွေကသူတို့မြို့ကိုလာလေသူတွေအနေနဲ့ Bitcoin digital ငွေကြေးသုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါတယ်ရှင်
ကိုသားမျိုးဦးစီစဉ်တင်ဆက်ခဲ့တဲ့ မဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မယေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါအားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ရုပ်ရှင်တရုပ်ဆောင်မင်းသားတွေရဲ့နှစ်စဉ်ဝင်ငွေစီးရင်ပြုစုရာမှာဘယ်မင်းသားကဝင်ငွေအများဆုံးနဲ့ထိတ်ဆုံးကရသွားပါသလဲဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့ကမ္ဘာတစ်လောက်ကအနုပညာရှင်တွေရဲ့သတင်းတူတူထားတွေကိုတက်တက်ရောင်သတင်းလာအစီအစဉ်မှာပြောပြပေးနေပါတယ် ဟောလိဝုဒ်မင်းသားဂျော့ချ်ကလူနီကဝင်ငွေအမြင့်ဆုံးရတဲ့မင်းသားဖြစ်သွားပါတယ်။အနှစ်တုန်းကသူ့ရဲ့တက်ကီလာရမကာလုပ်ငန်းကုမ္ပဏီကိုရောင်းချလိုက်ရတာကြောင့်ဝင်ငွေအမြင့်ဆုံးဖြစ်သွားတာပါ။အသက်50ခွနှစ်နှစ်အရွယ်မင်းသားကလူနီကနှစ်ထောင်ဆယ်ခုနှစ်ကဇွန်လကနေပြီးနှစ်ထောင်ဆယ်ရှစ်ဇွန်လအတွင်းမှာခန့်မှန်းကြီးဝင်ငွေ235ဒေါ်ရရှိခဲ့တယ်လို့ Forbes
ဒါမဲ့လည်းမင်းသားဂျော့ချ်ကလူနီကမန်နီမွန်စတာဆိုတဲ့ရာဇဝတ်မှုတရိတ်ရင်ဘုကနှစ်ထောင်ဆယ်ခုနှစ်မှာရိုက်ကူးခဲ့ပြီးတဲ့နောက်ပိုင်းမှာဘယ်ဟောလိဝုဒ်ရုပ်ရှင်မှာပါဝင်ပြီးတော့တရုပ်ဆောင်တာမရှိပါဘူး။သူပူရဲပြီးတော့တီထောင်ခဲ့တဲ့ကက်ဆာမီဂိုစတက်ကီလာကုမ္ပဏီကိုနှစ်ထောင်ဆယ်ခုနှစ်ခုနှစ်ဇွန်လကဒီယာဂျီယိုဆိုတဲ့ဗြိတိသျှယမကာကုမ္ပဏီကိုရောင
Tini drama dika menapine to Powing Project Kure, Jumanji, Welcome to the Jungle, the Chai Oceans and Lanigani, bro, when we yagayava. Yoshin Tiosani, a Powing, Nemeti to Moria, when we go. Forbes magazine, Anis and Puzulama. Forbes magazine, Akulamatopian, Sien Yasuin, when we Mizon Yare, Muta, Yoshin Tiosan, State Uye, Suzuan, when we go, Dola, Konya, Shister Lidan, Shibimele. ตั้งแต่ที่เมื่อวานนี้มีผู้ที่มีตัวสั่งวิ่งเวียนมีอาการยาเสพติดสุสุบังวิ่งเวียนสุสุบังมาดอลลาร์ที่อาเซียนเช่าแต่ไม่ใช่หรอกมีผู้ที่มีตัวสั่งในเรื่องมาสิ่งนั้นมีสกัดเลือดเส้นงาข้อมือสั่งเงินสุสุบังยาเรื่องเวียนเลือดจะทำงานแต่ในที่สุดมาใช่ไหมมีผู้ที่มีตัวสั่งในกบูบีอันนี้อาเปียสุบังฮิโรเน่เซจังการีกาเจ้ากันมาบูบีอันนี้อายาดลู
We're getting close. You all know the drill. Intercept the convoy. Watch out for cable. Hit it!
ထောက်ဖိရှိခုနေဝင်ငွေစင်ကိုဖော့စ်မဂဇင်းကထုတ်ပြန်ရမှာ၂၀၁၉ခုနှစ်ဇွန်လကနေပြီးတော့၂၀၁၈ဇွန်လအထိရတဲ့အခေါ်မဆောင်မီစုစုပေါင်းဝင်ငွေတွေကိုစုဆောင်ပြုစုကြရဖြစ်ပါတယ်။
Nielsen ကုမ္ပဏီကရတဲ့အချက်လက်ရုပ်ရှင်လုပ်ငန်းဆိုင်ရာ IMDb ကုမ္ပဏီကရတဲ့အချက်လက်နဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့ကြွမ်းကျင်တဲ့သူတွေနဲ့အကြောင်းအရာတွေကိုတွေ့ဆုံမေးမြန်းထားတာကိုအခြေခံပြီးတော့ဒီဝင်ငွေစည်းကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ IMF မင်းသားရောဘတ်ဒေါနီဂျူနီယာကအမျိုးသားသရုပ်ဆောင်စီးရဲ့နံပါတ်3မှာရှိပြီးတော့ဝင်ငွေခက်မှန်းစီဒေါ်လာ83တန်ရပါတယ်။ သူနောက်မှာရှင်ရောအက်ဗန်ဂျယ်စ်အင်ဖီနီတီဝါရဲကမင်းသားခရစ်ဟန်ဆော့ကဒေါ်လာ68လေးတန်ခွဲဝင်ငွေရထားပါတယ်။ဝင်ငွေအများဆုံးဆယ်ဦးစင်းထဲမှာပါတဲ့တခြားသူတွေရှင်တော့ဟောလိဝုဒ်ကမဟုတ်ရင်ဘောလိဝုဒ်ရဲ့နာမည်ကျော်ဆယ်မခန်ကဝင်ငွေဒေါ်လာ37တန်ခွဲနဲ့နံပါတ်9ဒါပေမဲ့နောက်ထပ်ဘောလိဝုဒ်မင်းသားတယောက်ဖြစ်တဲ့အက်ရှီကူမာကတော့ဒေါ်လာ10လေးစဲကျော်နဲ့နံပါတ်9န
ထားပါတယ်ရှင
်
ဒီတက်တော့တင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh hello oh yeah oh hello oh
yeah take it on the side and brown red မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမှာတော့မမမြင့်စုကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းဒီကိစ္စအကြောင်းပြောပြချင်ပါတယ်ရှင်။လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါရဲ့။လူတူကသူ့ပေါ်ယုံတယ်၊ဖြစ်ချက်တစ်ခုကိုယုံတယ်၊ကိုယ်ဝယ်တတ်ဝင်ရန်ဘာသာတရားပေါ်မှာယုံကြတယ်။ကျမရဲ့ယုံကြည်ချက်ကတော့ပကတ်လွယ်တော်လက်ပြီးကဘာကိုအုပ်စိုးနိုင်ဟိဆိုတဲ့စကားပုံလေးကိုအခြေခံပါရဲ့။ထပ်ဖြည့်ဆွတ်ပြီးပြောရရင်တော့ကျမတော့အသိပညာဉာဏ်နဲ့ပြည့်စုံတော့မိမိကိုယ်ကိုမိမိယုံကြည်မှုရှိတော့ပကံလွယ်တော်လက်တူသည်ကဘာကိုအုပ်စိုးနိုင်လို့ပေါ့ဟုတ်ပါရဲ့ကျမတို့အမျိုးသမီးတွေကလှပဖို့ကျမ်းမာဖို့အရေးကြီးရဲ့ဆိုတာအားလုံးသဘောပေါက်ကြပါရဲ့ဒါပေမဲ့စားဝတ်နေရေးအတွက်ရုန်းကန်နေကြရရဲ့ကျမတို့မြန်မာပြည်ကအမျိုးသမီးတွေရဲ့ပကံလွယ်တဲ့လက်တွေဟာတန်မာရဲ့လားအားရှိရဲ့လားအတန်မာဘူးဆိုရင်တန်မာလားကျမတို့ဘာလုပ်ပေးနိုင်မလဲဘလို့ပံ့ပိုးပေးနိုင်မလဲဒီနေရာမှာကျမယုံကြည်ရာတစ်ခုကကျမမှာအလုပ်လုပ်နိုင်မယ်အလုပ်လုပ်နိုင်မှာအာဟာရပြတတ်အောင်စားနိုင်မယ်ပို့ပြီးကျမ်းမာလာမယ်ဒီလိုမှမဟုတ်ရင်တော့မကျမ်းမာခြင်းစင်းရဲခြင်းနဲ့ဓာတ်ရုပ်မီရိုက်ပြီးစင်းရတာချက်ပိုးစင်းရင်မကျမ်းမာတာချက်ပိုးမကျမ်းမာဖြစ်ပြီးဘဝလူနေမှုအဆင်အံတွေပို့ပြီးချို့တက်လာရတာပေါ့ကျမကလေဆရာဝန်တယောက်အနေနဲ့လူနာကိုစိတ်ပိကုသယုံခွဲစိတ်ကုသပေးယုံနဲ့လုံလောက်တယ်လို့ဘယ်တော့မှမချင်ခဲ့ပါဘူးကျမကြီးကောင်းမှုအတွက်ခြေခံစားဝတ်နေပြည်လည်းဖို့ကြိုပါရဲ့အဲ့ဒီအတွက်အလောက်ကင်ခွင့်လန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေပိုပြီးရရှိအောင်ကျမတို့စောင့်ရွက်ကြရမယ်အလောက်ကင်ဆိုတဲ့နေရာမှာရုံတန်းထဲမှာရုံဝတ်ဆောင်အပြင်နဲ့ထိုင်းပြီးအလောက်လုပ်နေရမှာလို့မဆိုလိုပါဘူးဥပမာဈေးထဲကပြန်ကျသေးတဲ့အမျိုးသမီးတယောက်ကိုလိုအပ်တဲ့ငွေအရင်းအနှီးအတက်ပညာစိုက်ထုတ်ပေးပြီးကိုယ်ပိုင်တနိုင်တပိုင်ငွေမြေလုပ်ငန်းထူထောင်နိုင်အောင်ပံ့ပိုးပေးရလဲအလောက်ကိုင်ထန်တီးပေးခြင်းတစ်ခုပါပဲအလောက်ကိုင်တိုးတက်မှဝင်ငွေတိုးတက်လာမယ်မိမိကိုယ်ကိုအားကိုးနိုင်တဲ့အခြေအနေရောက်ရှိလာမယ်ကိုယ့်မိသားစုကိုပိုးပြီးထောက်ပံ့နိုင်မယ်အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျန်းမာရေးလည်းကောင်းလာမယ်ကိုယ်ကျန်းမာစိတ်ချမ်းသာရင်ကိုယ့်ဘက်ဝင်ခြင်းကိုယ့်မိသားစုကိုနည်းအေးပျော်ရွှင်နိုင်စီမယ်ဒီလိုနဲ့ပဲတူတူယောက်ကစားတတိုင်းပြည်လုံးကျန်းမာပျော်ရွှင်ကြရမှာပေါ့ကျမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကိုင်းအခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတတ်ပညာအသိပညာတွေခုလက်ရှိမှာတိုးပွားအောင်ကင်းယူနေပါရဲ့။ဒါပေမဲ့ကျမတို့တယောက်ရဲ့စံပကားနဲ့မိမတိုင်းနိုင်ငံလုံးမှာရှိတဲ့ကျမတို့ရဲ့အမေလေးအမလေးမိမလေးကိုကူညီပေးနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။
ဒီမှာလူအားတွေလိုပါတယ်သူ့ပေါင်းမိနေတဲ့အင်အားတစ်စုံဟာအရာရာကိုအောင်မြင်စေပါတယ်ဒီတော့ဒီနေရာကနေဒီမှာလူညီကိုမောင်နှမတွေအားလုံးကိုအမျိုးသမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရတာပါဝင်ဖို့တိုက်တွန်းရင်းနဲ့ဒီမှာရုံကြည်ရအကြောင်းအရာလေးကိုဆုံးသက်ပြပါရှင်ကျေးဇူးတင်ပါတယ်ရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက် burmese@voanews.com burmese@voanews.com ကို စာရေးပြီး ဆက်သွယ်ရမယ့် ဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော်ဆက်သွယ်ပါမယ်
ဒီယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီနေ့နာများအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဖရက်ရှ်ဗန်ခင်ဗျာမြန်မာပရိသတ်တွေအကြိုက်ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတမရကာဂွေဦးစီးချုပ်ရုံနဲ့တခြား Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်တဲ့သူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား တဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိများလူရဲ့သွားရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်
ပါဝင်ဆွေးနွေးမိများကြမဲ့သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာမနက်ဖြန်အင်္ဂါညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပြပါသေးရှင်ဗီအိုအေမြန်မာပိုင်းရဲ့တနင်္လာညကျန်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လှိုင်းတုံမီတာ24လေးဆယ်လေးဆယ်တင်နဲ့လှိုင်းလက်မီတာ190ကနေ
တ်ခင်မှာအခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတက်လှည့်ကြီးညာပေးပါအောင်ရှင
်ချက်ခိုင်းပြည်နယ်မြောက်ပိုင်းအချမ်းဖတ်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်စာရွက်စာရင်းတွေလက်ဝဲတွေးရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Writers သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ Writers သတင်းထောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီကနေ့ပြစ်ဒဏ်ဆင်းရဲတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်အဓိကအတိုက်ခံလို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပိုက်ရေးဆီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်လစ်ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာဖြစ်ပါတယ်။ဘရာဇီးနိုင်ငံရဲ့တက်တန်းအရင်ဆုံးပြလိုက်ချင်းမှာမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။မိလောင်နာကိုအပိတနှင်းတက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်အချင်းယူရအောင်မယ်လို့လည်းမိသက်ဌာနကပြောပါတယ်။နှစ်ပေါင်း100တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့အမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံမဲ့မှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မှောက်မှာဒီကနေ့တနင်္လာနေ့မှာကျင်းပအပြစ်ပေးပါတယ်။လူပေါင်း100လောက်တက်ရောက်ကြီးရှုခဲ့ကြတဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတရန်ဂါနူးပြည်နယ်ကအစ္စလာမ်ရဲ့ရှာရီယာခုံရုံးမှာအမည်ဖော်ပြမထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုပြစ်ဒဏ်ဆင်းရဲတာဖြစ်ပါတယ်။အာဖရိကတိုက်အတွင်းဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အအုံထိကဏ္ဍပေါင်းစုံအထက်ရည်ရပြီးတရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်အဖြစ်ဒေါ်လာ60ဘီလီယံတိုးချဲ့ပေးဖို့ကတိပြုလိုက်ပါတယ်ရှင်
Terin jinjau go mateng gitai ga jinja begera apsepare si, terin a nya adwa season tolo ye muga go tanyo apsepare, sabai sanya adapan engineer garo Vidak Zonya apsepare si, jabaga sumo ma, dina season mungpi, tau yu tinsa begera apsepare, aku tolo begera nyabai season ego, a season bbj nya senaiga ni satanai ti de jayami tolo bebare si, fio ego na tota singere dwa jesu tuwe tishibare, tota sini alo shulan chanye jabazi, kauno nya jamshi jabazi si.
This program has come to you from the Voice of America, Washington.